စင်ကာပူမှာဇွန်လ10ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်ကုန်ကျငွေဟာအမေရိကန်ဒေါ်လာ12သန်းရှိတယ်လို့စင်ကာပူအစိုးရကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်။အရင်းကသတင်းတွေမှာတော့ဒေါ်လာ15သန်းနီးပါးရှိမယ်လို့ဖော်ပြခဲ့တာပါ။ကုန်ကျစီအများစုဟာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့အတွက်လုံခြုံရေးမှာတုံ့ပြန်တာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်လီဆိုင်လွန်းကပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာစင်ကာပူနိုင်ငံအတွက်တိတ်ကိုစိတ်ဝင်စားဖို့ကောင်းတာမို့ဒီကုန်ကျစီကိုလိုလိုလားလားပဲပေးတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တင်းငယ်တဲ့ကျွန်းနိုင်ငံနဲ့တနိုင်ငံနဲ့ရဲဝန်တန်းထောင်နဲ့ချီချထားပြီးဒီထိပ်သီးဆွေးနွေးပွဲအတွက်အထူးလုံခြုံရေးပေးခဲ့ရတာပါ။ဒီလိုလုံခြုံရေးအတွက်သာမကမြောက်ကိုရီးယားခေါင်းဆောင်ကို Saint Regis အဆင့်မြင့်ဟိုတယ်မှာတဲခုပ်ဖို့လုပ်ပေးရတာပါဝင်များပြားလာတဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေပါဇယိတ်ဆိုင်ထုတ်ပေးခဲ့ရတာပါ။ဂျွန်လ10ရက်ထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာ3ရက်ကြာနေခဲ့တာပါ။မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကပထမအကြိမ်တွေ့ဆုံတဲ့ဒီဆွေးနွေးပွဲကနေခိုင်မာတဲ့သဘောတူညီချက်တော့တစ်ခုမှမထုတ်ပြန်ခဲ့ပါဘူး။ဒါပေမဲ့ထရမ့်နဲ့ကင်မရိုကြားလက်မှတ်ရေးထိုးနိုင်ခဲ့တဲ့မှတ်တမ်းတစ်ခုရှိပါတယ်။ဒါကတော့ကိုရီးယားကျွမ်းဆွယ်ဒေသနျူကလ িয়ার လက်နဲ့လုံးဝကင်းစင်ရဲ့အတွက်ကင်ကမပြောင်းမလဲကတိပေးခဲ့တယ်လို့ထရမ့်ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံပေးမှဖြစ်ကြောင်းကတိပေးခဲ့တာပါ။